မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကဒီနေ့ဆိုရင်နှစ်နှစ်ပြည့်လာခဲ့ပြီဖြစ်ပါတယ်။ဒီနေ့မှာပဲမြန်မာနိုင်ငံအတွင်းကမြို့နယ်အတော်မြန်မာမှာအသံတိတ်တပိတ်တွေပြုလုပ်တာရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့ဘက်ကမြန်မာတန်ရုံးရှေ့မှာလည်းဒီနေ့မနေ့ဆယ်နယ်ကစပြီးတော့ထက်ရောက်မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုစော်ဝင်းလိုင်းပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ပြည့်တဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာစစ်အုပ်စုကိုဆန့်ကျင်ကြောင်းနှမျိုးစုံနဲ့ဆန္ဒဖော်ထုတ်နေကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှေ့မှာလည်းဒီကနေ့မနေ့ပိုင်း10နာရီလောက်ကထောင်ထဲချီတဲ့ထိုင်းမှာရောက်နေတဲ့မြန်မာတွေစစ်အုပ်စုကိုဆန့်ကျင်ဆန္ဒဖော်ထုတ်ခဲ့ကြတာပါဒီကနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးကတော့ဒီမိုကရေစီအတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်ပြီးအာဏာသိမ်းထားတဲ့စစ်အုပ်စုကိုအဆုံးစွန်အထိဆန့်ကျင်သွားမယ်လို့ပြောပါတယ
်ထိုင်းနိုင်ငံမှာရှိတဲ့ဗမာတွေဘယ်လောက်ထိစည်းရုံးလဲဆိုတာအခုလက်ရှိတွေ့အခုလက်ရှိကြည့်ဗမာတွေဘယ်လောက်ထိစည်းရုံးလဲဒီမိုကရေစီဘယ်လောက်ထိကျွန်တော်လူလာတယ်ဆိုတာကိုလက်တွေ့ပဲဗျာဒီနေ့ဟုတ်ကဲ့တော်လာရေးတဲ့ဝင်ကလေးကအဆုံးထိသွားဖို့ကိုကဝင်ပြီးသားပဲเนาะအဆုံးထိကိုသွားမှာကျွန်တော်တို့အစိုးရ NGG ကပြောထားတယ်ဒီနေ့နောက်ဆုံးဆိုတော့ဒီနေ့နောက်ဆုံးအစွမ်းကုန်တိုက်မယ်ပြောအစွမ်းကုန်တိုက်မယ်ပြီးသွားတယ်ဒီမိုကရေစီကိုကျွန်တော်ပြည်သူလက်ထဲမှာအပ်မယ်ပြီးသွားပြီဆိုရင်ဗမာပြည်ရဲ့ဒီဘေးနာဘယ်နိုင်ငံတွေရှိတယ်အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီမှာကျွန်တော်တို့ကအားပေးမှာ
ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့မြန်မာအမျိုးသမီးတဦးကတော့အာဏာသိမ်းထားသူရဲ့စစ်အုပ်စုကိုဆန့်ကျင်နေမှာဖြစ်တယ်လို့ပြောပါတယ
်။ခံစားရတယ်ခံစားရတာတော့ခွေးသွဲတာနဲ့နားတယ်။ခွေးကြိုက်တာနဲ့နားတယ်ခွေးသွဲတာနဲ့နားပါတယ်။ဒီနေ့ဆိုနှစ်နှစ်ပြည့်ပေါ့နော်အမေကိုထိန်းထားတာနှစ်နှစ်ပြည့်တဲ့တော့ဒီနေ့ညီမတို့ကဒီလိုမျိုးလာပြအချင်းဖြစ်တယ်။နောက်တော့ဇက်ထိန်းမဲ့ဆိုလဲညီမတို့ကဒီလိုပဲဆက်ပြီးတော့ဆန္ဒပြနေသေးပဲ။ညီမတို့ကတော့ဆန္ဒပြနေအောင်ပါပဲ။
ဆန္ဒရှိစနစ်ကြဆုံရေးကြွေးကြော်ခဲ့သလိုမြန်မာစစ်အုပ်စုနဲ့မဆက်ဆံဖို့ထိုင်းအစိုးရကိုလည်းတောင်းဆိုခဲ့ကြပြီးမြန်မာတန်ရုံးနဲ့ကုလသမဂ္ဂအဖွဲ့ UN ရုံးရှိမှလည်းစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
။ဘန်ကောက်ကဆန္ဒပြပွဲကုစားဝတ်လိုင်းပြပြခဲ့တာပါ။